မြချောင်းအိမ်ပေါ်ပြီးရေလန်းကိုအများဆုံးအသုံးပြုရတဲ့ ARD တိုင်းဘိုကလေးမြို့နယ်မှာကျေးရွာပေါင်း900ကျော်ရှိပြီးအစိုးရဖွင့်ထားတဲ့အခြေခံပညာကျောင်းတွေကိုရွာကကျောင်းသားတွေနေတိုင်းသွားပြီးပညာသင်နိုင်ဖို့ကအတော့ကိုခက်ခဲလာပါတယ်။ဒါကြောင့်ရွာတွေမှာမိဘတွေစုစည်းပြီးပြင်ပကျောင်းဆရာတွေကိုလာစားပြီးခေါ်ယူသင်ကြားနေတဲ့ကျောင်းလေးတွေလည်းတော်တော်များများရှိနေပါတယ်။အဲ့ဒီကျောင်းလေးတွေကိုလာမယ့်စာသင်နှစ်မှာခွင့်မပြုတော့ဘူးလို့ပြီးခဲ့တဲ့သတင်းပတ်မှာမြို့နယ်ပညာရေးမှူးကခေါ်ယူပြောဆိုတဲ့အကြောင်းကျောင်းဆရာတူဖြစ်တဲ့ဆရာဦးစော်မင်းထိုက်ကပြောပြပါတယ
်။အခြေခံပညာထက်တန်းကျောင်းရဲ့ထခွဲကျောင်းရဲ့ဆိုရင်ဘိုလေးတစ်မြို့နယ်လုံးမှာကျောင်းပေါင်း20ရှိတယ်။အဲကျွန်တော်တို့ကြည့်မှာဒိုင်နယ်ပေါင်း85၊ကျေးရွာပေါင်း900ကျော်ရှိတယ်။အဲမှာကဒီကိုတက်ပြီးတော့တက်နိုင်တဲ့ကလေးတွေရှိတယ်။တော့မှပဲနီးစပ်ရမှာကျွန်တော်တို့ကတွဲပြီးတော့သင်နေရတဲ့ကလေးတွေလည်းရှိတယ်ပေါ့ဗျာ။အဲဒီပေါ်မှာကျွန်တော်တို့ကိုဒေဝိုင်လာထဲမှာကျွန်တော်တို့ကိုပညာရေးမှုကခေါ်ပြီးတော့တွေ့တယ်။တွဲကျောင်းကကျောင်းဆရာမ3ယောက်ကကျွန်တော်တို့ဒီဘက်မှာသင်ကြားနေတဲ့ဆရာ73ဦးရေပေါ့။ကျွန်တော်တို့ခေါ်တွေ့တယ်ခေါ်တွေ့ပြီးတော့ဒါဟာတရားမဝင်ကြောင်းဖြစ်တယ်ဆိုတဲ့အကြောင်းဒီလိုမျိုးတွဲတင်နေဆိုတာကဥပဒေနဲ့မညီညွတ်ဘူးဆိုတဲ့အကြောင်းပေါ့။အဲ့လိုမျိုးခေါ်ယူဆွေးနွေးတယ်။လာမယ့်နှစ်နှစ်စလာတိုင်းဒီမင်းနဲ့တည်းသူတရားဝင်စာထုတ်ပြီးတော့အတွဲမခံဘူးဆိုတဲ့အကြောင်းအဲ့လိုပြောတာပေါ့
။ဘိုကလေးမြို့နယ်မှာအစိုးရအကြောင်း20လောက်ရှိတယ်လို့သိရပါတယ်။ဒါပေမဲ့မြို့ပေါ်ကအကြောင်းတွေကိုရွာတွေကနေတွားတက်ဖို့ဆိုတာရွာကအကြောင်းသားတွေအတွက်အခက်အခဲတွေရှိကြတယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်လို့နောက်ထပ်ကျောင်းဆရာတူဖြစ်တဲ့ဆရာဦးစော်ကြီးကလည်းအခုလိုပြောပြပါတယ
်။ဆိုရလက်ရှိအနေကဒီအာမကပညာရေးလောက်ပဲဆိုရတယ်ကကျောင်းပြည့်စုံတာလေ။နောက်ဒီကျောင်းလဲဒီကျောင်းလဲတော့ဝေးရခါကြတော့နည်းနည်းအတန်းကြီးရတဲ့ခါကြတော့ quarter ဘုရားအဆင်မပြေဘူး။သူတို့ရွာရင်းနဲ့တကယ်ကျောင်းရှိရနေရာအဲ3မိုင်4မိုင်တော့ဝေးနေရဘူး။နေ့တလူ quarter ဘုရားအဆင်မပြေဘူး။အဲတော့ကျွန်တော်တို့ဒီလိုသွားသွားဆိုရဟိုနေ့၄၅၆ရက်လောက်ရှိပေါ့။အဲ့လိုနဲ့ကျွန်တော်တို့သင်းသင်းလာကြကြတာပေါ့သင်းနေတော့ဒီလိုအာမကနဲ့အလားတူအဆင်ဖြစ်သွားကြရဲတချို့ကျွန်တော်အရင်တော့သင်ချင်ကျွန်တော်ရှိမှဆိုရင်အလားကလည်းအခုဆိုရင်အထက်ကအကြောင်းကြီးဖြစ်သွား
အခုလိုပြောဆိုတာရနေပတ်သက်လို့မြို့နယ်ပညာရေးမှူးဆရာဦးစသိန်းကျော်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာသူကအခုလိုပြောဆိုပါတယ
်ဆရာတို့ပြောတဲ့အဲ့ဒီဆရာတွေကတွဲပဲဆိုတာဒီကျွန်တော်တို့ဘိုကလေးမှာမြန်မာနိုင်ငံတနိုင်ငံလုံးမှာမရှိပါဘူးပဲဒီကိုဖွင့်ခွင့်မပြုဘူးဆိုတာဒီသူတို့ဘာနဲ့သူတို့ဖွင့်ကျင်လို့သူတို့ဘာနဲ့သူတို့နိုင်ငံတော်ကဖွင့်ခွင့်မပြုထားတဲ့ဟာကိုသူတို့ဘာနဲ့သူတို့ဖွင့်တာဖြစ်ပါလိမ့်မယ်ကျွန်တော်မြို့နယ်ပြည်မှာတယောက်အနေနဲ့ပြောရရင်အဲ့ဒီလူတွေကသူတို့နေကျင်တဲ့နေရာမှာသူတို့လှုပ်ချင်တာကိုလှုပ်အဲ့ဒီလိုမျိုးနောက်ခုနက၄-၅ယောက်နဲ့လဲဝိုင်းဖွဲ့ပြီးတော့အဲတင်ကျင်တဲ့နေရာမှာသေးအဲ့လိုမျိုးပေါ့ဗျာအကြောင်းသားကတော့တခုရှိတာကအခန်းအကြောင်းသားရှိရင်ကျွန်တော်တို့ကပေးတာပဲနိုင်ငံတော်ကလည်းဖွင့်ပေးတာပဲအခုကျွန်တော်ဘုတ်ကလေးမြို့နယ်မှာဆိုရင်ပြီးခဲ့တဲ့နှစ်ဆိုရင်မူလာတန်းကျောင်းခွဲ10ကျောင်းအဲမူလွန်ကျောင်း9ကျောင်းအဲလယ်တန်းကျောင်းအဆင့်9ကျောင်းအဲ့လိုနိုင်ငံတော်ကအဆင့်တိုးပေးတာပဲဗျာအဲသူတို့အကြောင်းသားရှိရင်တော့အကြောင်းအဆောက်အဦနဲ့ရှိရင်ပေးနေတာပဲအဲအခုပြောတဲ့သူတွေကတွဲပဲတွဲပဲဆိုတာပြောတာဒီကျွန်တော်တို့မှာတွဲပဲကိုဖွင့်ခွင့်လည်းမပြုထားဘူးတွဲပဲဆိုတဲ့ဟာလေအဲ့ဒီဆရာတွေကိုမေးကြည့်ပါပြောတဲ့ဆရာတွေကိုသူတို့ကဘာနဲ့တွဲပဲလို့ဖွင့်ထားတာလဲဘယ်နာမည်နဲ့ခေါင်းထားတာလဲလို့မေးပြီးပ
ါဒီလိုမျိုးမျိုးနယ်ပညာရေးမှူးရဲ့ပြောဆိုချက်အရကိုရန်အောင်ပြီး10တန်းပညာသင်ရမယ့်ကျောင်းသားတဦးအနေနဲ့အစိုးရကျောင်းတွေမှာစီရင်သွင်းပြီးတက်ရောက်သင်ကြားတာမျိုးမရှိရင်တက္ကသိုလ်ဝန်ထမ်းစာမွေးကိုကျောင်းပြေအနေနဲ့ဖြေဆိုခွင့်မရှိသလိုပြင်ပဖြေဆိုခွင့်ရဖို့ကိုလည်းကျောင်းသားအနေနဲ့တစ်နှစ်မဖြေဘဲနေပြီးမှရမယ့်အခြေအနေဖြစ်နေလို့ကျောင်းသားအတွက်အချိန်တစ်နှစ်နဲ့နာရမလို့ဖြစ်နေပါတယ်။ဒီနေရာမှာအလင်းသင်းလို့အမေရိကန်ပြည်ထောင်စုကအခြေခံပညာရေးစနစ်ကိုပြောရရင်အမေရိကမှာကျောင်းတွေကိုပုံသဏ္ဍာန်၄မျိုးနဲ့တွေ့ရပါတယ်။အစိုးရကျောင်း၊ပုဂ္ဂလိကကျောင်း၊ဘာသာရေးအသင်းအဖွဲ့တွေကဖွင့်ထားတဲ့အထက်တန်းပညာရေးကျောင်းနဲ့အိမ်မှာပဲမိဘကသင်ကြားပေးတဲ့ home school လို့ခေါ်တဲ့ကျောင်းအနေနဲ့ဖြစ်ပါတယ်။အဲ့လိုမျိုးအိမ်မှာပဲမိဘကသင်ကြားပေးတဲ့ကျောင်းကိုပညာရေးဌာနကစောင့်ကြည့်ပေးတဲ့စနစ်ကိုဥပဒေအနေနဲ့ပါပြဋ္ဌာန်းပေးထားတာပါ။ဘာကြောင့်လဲဆိုရင်တချို့လူမျိုးတွေအနေနဲ့ဘာသာရေးယုံကြည်ချက်ကြောင့်ဖြစ်ဖြစ်လူမှုရေးအယူအဆတွေကြောင့်ဖြစ်ဖြစ်မိဘကပဲကိုယ်သားသမီးကိုကိုယ့်ဘာသာကိုသင်ပေးမယ်ဆိုပြီးခံယူကြပါတယ်။ဒီလိုအယူအဆရှိတဲ့လူအတိုင်းဝန်တစ်ခုကကလေးတစ်ယောက်အရွယ်ရောက်တဲ့အခါမှာပညာသင်ခွင့်မဆုံးရှုံးအောင်အစိုးရကအခုလိုဥပဒေပြဋ္ဌာန်းပေးထားတာပါ။ဒါကြောင့်မြမပညာရေးစနစ်မှာရောကလေးတစ်ယောက်အနေနဲ့အကြောင်းမျိုးမျိုးကြောင့်ကျောင်းရှိတဲ့နေရာကိုသွားမတင်နိုင်တဲ့အခါသူ့ပညာရေးနဲ့အနာဂတ်အဆင်ပြေအောင်ဘလို့လှုပ်ပေးတင်လဲဆိုတာစဉ်းစားစရာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့မြို့နယ်ပညာရေးမှူးဆရာဦးစသိန်းကျော်ကိုမေးကြည့်တော့
တရားဝင်ကျောင်းတက်ရမယ့်ကလေးကိုသူတို့အိမ်မှာခေါ်ထားပြီးတော့တွဲပဲ့လို့သူတို့ကိုသူတို့အဲ့လိုမျို ဖန်ယူထားတာလားကျွန်တော်တို့ကအခုအကုန်လုံးဖွင့်ပေးထားတာဒီနိုင်ငံတော်ကကျူရှင်တက်တိုက်တဲ့နေရာမှာကျူရှင်တက် private school မှာပဲတက်တဲ့နိုင်ငံတော်အစိုးရတရားဝင်တက်ကတော်ဝင်စာမေးပွဲကိုဖြေလို့ရပါတယ်အဲ့ဒါဒီအခွင့်အရေးတခုပေးထားပါတယ်ခုနကကျွန်တော်ကြီးလက်တော့မှနေတဲ့လူတွေကြောက်မတတ်နိုင်ဘူးဗျာအဲကြောက်မတတ်နိုင်တဲ့ကလေးသူ့နဲ့သူတင်ကျင်နေတဲ့အသေးအသို့တော်သူကအနည်းဆုံး1 year ဒီ internet မှာသူတက်ရမှာပဲအဲလိုမှမတက်ဖြစ်လို့ခုနကကိုနားအောင်လို့သူတစ်နှစ်အောက်ခဲ့တယ်နောက်နှစ်မှသူအိစာနယ်နဲ့လည်းဖြေလို့ရပါတယ်အခွင့်အရေးကတော့ရှိပါတယ်ဗျာကျောင်းသားဆိုတာဒီကျောင်းသားရဲ့အတန်းနဲ့တော့ရှိရမှာလေအဲ့လိုမဟုတ်ဘဲနဲ့ तू ကတင်ကျင်တဲ့လူနဲ့တင်မယ်အချိန်တိုင်းဖြေယူမယ်လာဖြေမယ်ဆိုရင်တော့ तू ကအစ္စာနဲ့ចောင်းသားအနေနဲ့ဝင်ဖြေဖြစ်ပါတယ်ဒီမှာကျွန်တော်လက်ရှိတွေ့ကြုံနေရတာ तू တို့ကအင်တာနက်မှာចောင်းသားကိုစရင်လာသွင်းလာပြီးတော့အစ္စာနဲ့မှာသူတို့တင်ကျင်တဲ့နေရာတင်မယ်ကျွန်တော်တို့ဒီမှာ roll call ဆိုတာလူမမြင်ရဘဲနဲ့ကျွန်တော်တို့ရဲ့ဒီဆရာမ roll call ကိုသွင်းထားမယ်ဆိုရင်အဲ့ဒါအဆင်မပြေဘူးဗျ
အခုလိုမျိုးចောင်းနေရတရားဝင်မှုဆိုရင်တရားဝင်လာအောင်ဘယ်လိုလုပ်ရင်ကောင်းမလဲဘယ်လိုဆောင်ရွက်ပေးနိုင်မလဲဆိုတော့မြို့နယ်ပညာရေးမှူးက
ဒီရောက်မှရှိတဲ့စစ်တမ်းကလေးအယောက်20ကိုရောက်မှရှိတဲ့စစ်တမ်းကလေးအယောက်20ဒီ40တော့ကလေးတွေဟာမြို့သွားတက်ဖို့အခက်အခဲရှိပါတယ်သို့ဖြစ်ပါ၍ဒီအလဲတန်းចောင်းမှရှိတဲ့ဒီကလေးတွေကိုအထက်တန်းပညာသင်ခွင့်ရအောင်ထက်တန်းចောင်းခွင့်ဆောက်ခွင့်ပြုပါစေရှောက်လို့ရပါတယ်ဗျာတောင်းနဲ့ပြိဘောကတော့ရွာတော့ဆက်ရမှာပေါ့ဗျာနိုင်ငံတော်ကတော့ចောင်းဖွင့်ပေးမယ်နောက်ဆရာကတော့တဖြည်းဖြည်းခန့်ပေးတာပေါ့ဗျာချက်ချင်းတော့ကျွန်တော်တို့မှလည်းဆရာလိုအပ်ချက်ကလည်းရှိနေတာပေါ့ဗျာ
ဒီလိုမျိုးအစိုးရအတိမတ်ပြုတယ်တွဲဘက်ထက်တန်းကျောင်းတွေဖြစ်အောင်မလုပ်နိုင်ကြဘူးလားဆိုတော့ကျောင်းဆရာဦးစော်မင်းထက်ကအခက်အခဲတွေကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ကပြောတယ်လေအထက်တန်းကျောင်းလျှောက်ဆိုတာကဆရာတို့ဌာနတွေကအခုလျှောက်လို့အခုချပေးရမှာမဟုတ်ဘူးအနည်းဆုံး2နှစ်ကြာတယ်လို့အဲ့တော့ကျွန်တော်ရှစ်တန်းအောင်မီနာကလေးတယောက်90တက်ဖို့အတွက်ကိုကျွန်တော်တို့က2နှစ်ထိုင်ရှောက်နေရမှာလားကျွန်တော်တို့ကမေးတယ်လေအဲ့ပေါ်မှာကျွန်တော် reply ပြန်မလာဘူ
းအခုလိုပညာရေးဌာနမှာလက်ရှိပြဋ္ဌာန်းထားတဲ့မူဝါဒတွေနဲ့လက်တွေ့ပြည်သူ့ဘဝတွေကြောင့်ကျေးလက်နေចောင်းသားတွေအတွက်ခက်ခဲနေတဲ့အထက်တန်းပညာရေးနဲ့ပတ်သက်လို့အစဉ်ပြေချောမွေ့အောင်အစိုးရအနေနဲ့ပြုပြင်ဆောင်ရွက်တင်တယ်လို့လည်းចောင်းဆရာတွေကထောက်ပြနေကြပါတယ်ခင်ဗျာ